အမေရိကန်နဲ့ရုရှားရဲ့နိုင်ငံသားကြီးဝန်ကြီးတွေဟာအမေရိကန်စံတော်ချိန်အင်္ဂါနေ့မှာဖုန်းနဲ့ဆွေးနွေးကြဖို့ရှိပါတယ်။ပြည်ထောင်ဝန်ကြီးချုပ်ဘော်ရင့်စ်ဂျွန်ဆန်ကတော့ယူကရိန်းကိုသွားပြီးသမ္မတဗိုလိုဒီမာဇယ်လင်စကီနဲ့ဆွေးနွေးဖို့ရှိပါတယ်။အခုလိုဆွေးနွေးကြတာတွေကကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာနိုင်ငံကိုယ်စားလှယ်တို့တွေ့ဆုံကြပြီးနောက်တစ်ရက်မှာဖြစ်လာတာပါ။ယူကရိန်းနဲ့စပ်မှာရုရှားတပ်တွေတိုးချထားတဲ့အပြင်တိုက်ခိုက်ရေးတပ်တွေနဲ့ဒါတို့ဖြစ်ပယ်ထိန်တပ်ဒုံးကြီးဖြစ်တဲ့လေချောင်းရံကကွယ်တပ်အဆရှိတဲ့တပ်တွေအပါအဝင်အထူးတပ်တွေချထားနေတာကိုအထောက်အထားဖြစ်ယူဆပြီးရုရှားကယူကရိန်းကိုကျူးကျော်ဖို့ပြင်ဆင်နေတယ်လို့အမေရိကန်နေတိုးတဲ့ယူကရိန်းတို့ကပြောဆိုခဲ့ကြတာပါဒါပေမဲ့ဒီစွပ်စွဲချက်ကိုရုရှားကညှင်းဆို့ထားပါတယ်သူ့ရဲ့နယ်မြေအတွင်းမှာတပ်တွေကိုရွှေ့ပြောင်းချထားတာဖြစ်တယ်လို့ဆိုပါတယ်နေတိုးတပ်တွေကိုအရှေ့ဘက်ကိုတိုးချလာတဲ့အတွက်ရုရှားဘက်ကလုံခြုံရေးအရာစိုးရိမ်ခဲ့တာကိုတော့အစည်းအဝေးမှာမဆွေးနွေးခဲ့ကြဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားသံမတ်ကြီးကပြောပါတယ်မိမိတိုက်ပြည်နဲ့ပတ်သက်တဲ့လုံခြုံရေးဆိုင်ရာအစီအစဉ်ကိုမိမိတို့ကသာဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတော့အချုပ်ချာအာဏာယူကရိန်းမှာရှိပြီးမူဆိုင်ရာကိစ္စတွေမှာညှိနှိုင်းဆွေးနွေးဖို့အကြောင်းမရှိပါဘူးလို့ယူကရိန်းသံမတ်ကြီးစာဂျီကယ်စတားယာကလုံခြုံရေးကောင်စီကိုပြောခဲ့ပါတယ်အမေရိကန်နဲ့နေတိုမှအမိတ်တွေကယူကရိန်းကိုလက်နက်ထောက်ပံ့ကြပြီးဘော်တစ်ဆိုင်ပြည်တွေမှာဂျီတိန်တပ်တွေကိုနှစ်ဆတိုးချထားဖို့စဉ်းစားနေတယ်လို့ဂျီတိန်ဝန်ကြီးချုပ်ကပြောပါတယ်